to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ခါနေ2020ပြည့်နှစ်မတ်လ3ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 3040 48တို့ကနေဖန်ယူနာဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရက်အတွင်းတရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာနိုင်ငံတွင်းမှာကူးစက်တာတဲ့ကိုးစားများတယ်လို့ WHO ကပြောပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။ထိုင်းနိုင်ငံနဲ့ဝင်လာတဲ့မြန်မာနိုင်ငံကသူတွေမှာကိုရိုနာဗိုင်းရပ်စ်ရှိမရှိထိုင်းအာဏာပိုင်တွေကအနေစားမှာစစ်ဆေးနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်အင်ဂျင်နာနဲ့အတူတင်ပြပေးသွားမှာဟမ
်။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ်သတင်းဆောင်ပါတီတင်မှာတော့
ကိုယ်တွေဖြစ်စေချင်တာကတော့ဒီလူသမားတွေဖြစ်စေချင်တာကတော့စက်ရုံကတော့ဘယ်နဲ့ဘယ်ရပိတ်မယ်အဲ့လိုမျိုးလေတလားလောက်ကြိုပြောစေချင်တာပေါ့သူတို့ကဂျုံသားကြီးဖိတ်လိုက်တဲ့အခါကျတော့အကုန်လုံးကအလုလက်မဲ့တွေဖြစ်ပြီးတော့အကုန်လုံးက
စက်ရုံတွေရုတ်တရက်ပိတ်လိုက်လို့အလုလက်မဲ့ဖြစ်သွားရသူတွေရဲ့အခြေအနေကိုစူးစီးတင်ပြပေးမှာပါကိုခိုင်မဖမ်းမိတဲ့ကြက်တန်း4000ကျော်ဘူးမှုရစီဝါတွေပိုင်ရှင်မဲ့နေပါတယ်American Democrat Party ရဲ့သမရလောင်းရွေးကောက်ပွဲအပေါ်မြန်မာຫນွယ်ဘွားတွေရဲ့အမြင်ဒါရီအပြင်ကမ္ဘာသတင်းတွေမှာမြန်မာအကြောင်းဘာတွေပြောနေသလဲဆိုတာကိုစူးစီးတင်ပြပေးဖို့လည်းရှိပါတယ်အပတ်စဉ်ကဏ္ဍတွေတင်မှာတော့မြန်မာတခွင်စီးပွားရေးသက်တမ်းရောင်သတင်းလွှာနဲ့ American 3 EDN အင်္ဂလိပ်သင်ခန်းစာပို့ချချက်တွေကိုနားဆင်ကြရပါမယ်အခုရေဆုံးတော့ကိုစောဝင်းလှိုင်နဲ့မိုင်းရင်ချင်းနိုင်တို့ကထိတ်တန့်ရောက်သတင်းတွေပြောပြပေးကြပါမယ်ရှင
်လွန်ခဲ့တဲ့တရက်အတွင်းတကဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်နဲ့နိုင်ရှင်လိုက်ရင်တရုတ်နိုင်ငံမှာကူးစက်သူအရေအတွက်ဟာလျော့နေနေတာကိုတွေ့ရကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအာဒနမ်ဂေဗရီယေဆုစ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ
် In the last 24 hours there were almost 9 times more cases reported outside China
လွန်ခဲ့တဲ့24နာရီအတွင်းတရုတ်နိုင်ငံပြင်ပမှာ COVID-19 ကူးစက်သူအရေအတွက်ဟာတရုတ်နိုင်ငံထဲမှာကူးစက်သူအရေအတွက်ထက်6ဆလောက်များနေတာကိုတွေ့ရပါတယ်ယောဂကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယား၊အီတလီ၊အီရန်နဲ့ဂျပန်နိုင်ငံတွေကအခြေအနေတွေဟာစိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်ပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ COVID-19 ဟာတမူထူးခြားတဲ့ယောဂတစ်မျိုးဖြစ်ပြီးဒါဟာတုတ်ကွေးယောဂမဟုတ်ဘူးလို့လည်း WHO အကြီးအကဲကပြောပါတယ်။လူကိုသေစေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့တိုင်းပြည်တွေအနေနဲ့ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မယ့်နည်းလမ်းတွေကိုချမှတ်ဆောင်ရွက်ကြဖို့လို့အကြောင်းလဲ WHO ကတည်တွန်းလိုက်ပြီးဒါဟာယောဂပိုကူးစက်ပြန့်နှံ့မှုအရှင်လျော့ကြအောင်လှုပ်ဆောင်အကောင်းဆုံးနိလန့်ဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံဟာတောင်ကိုရီးယားဖြစ်ပါတယ်တရုတ်နိုင်ငံပြင်ပနိုင်ငံတွေမှာယောဂပိုးကူးစက်နေတဲ့စုစုပေါင်းအရေအတွက်ဟာ8,900ကျော်ရဲ့တဝက်ကျော်ဟာတောင်ကိုရီးယားနိုင်ငံမှာဖြစ်နေတာလို့ WHO ကပြောပါတယ်ပြည်သူအကြားမှာယောဂပိုးကူးစက်နေသူဘယ်သူလဲဆိုတာသိနိုင်ဖို့အစိုးရတွေကပြင်းပြထန်ထန်စူးစမ်းဆောင်ရွက်လေရလကောင်းနေပို့ရနိုင်လေဖြစ်မယ်လို့လဲဆိုပါတယ်အများပြည်သူကျမကြီးနဲ့ဆိုင်တဲ့အခြေခံလိုက်နာရမယ့်အချက်တွေကိုအများဆုံးလှုပ်ဆောင်ခြင်းအပြင်လူအသက်ပေါင်းများစွာကိုလည်းကယ်တင်နိုင်မယ်လို့ WHO ကပြောပါတယ
်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေအထားကြောင့်တရုတ်နိုင်ငံကိုထိခိုက်မှုမရှိရအောင်အာဏာပိုင်တွေဘက်ကပြန်လည်ကြိုးပမ်းအားထုတ်နေပေမဲ့တရားဝင်အချက်လက်စင်းတွေအရကုန်ထုတ်လုပ်မှုကဏ္ဍမှာမျှော်လင့်ထားတာတဲ့ပိုပြီးထိုးစင်းကြဆင်းခဲ့ကြောင်းဖော်ပြနေပါတယ်။ပုဂ္ဂလိကပိုင်လွတ်လပ်တဲ့ကုန်ထုတ်လုပ်သူများစည်ရင်းကောက်ယူချက်ကိုတနင်္လာနေ့ကထုတ်ပြန်ရမှာနှစ်ပေါင်း16နှစ်အတွင်းကုန်ထုတ်လုပ်မှုလုပ်ငန်းကြဆင်းမှုအမြင့်ဆုံးဖြစ်နေကြောင်းပြသနေပါတယ်။တရုတ်နိုင်ငံစည်ရင်းစစ်ဘူရို NBS ရဲ့တည်ခဲ့တဲ့စနေနေ့ကကြေကြေပြန့်ပြန့်လေ့လာပြုစုပြီးထုတ်ပြန်တဲ့ကိန်းဂဏန်းအချက်လက်တွေအရနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေတဟုန်တိုးကြဆင်းခဲ့ရမှာဇန်နဝါရီလကိန်းညွှန်း90ကနေ 35.9% အထိအနည်းဆုံးအဆင့်ကိုရောက်ခဲ့ပါတယ်။ဒါဟာတရုတ်နိုင်ငံမှာ2005ခုနှစ်ဇန်နဝါရီလကတည်းကဆိုရင်အနည်းဆုံးကိန်းညွှန်းဖြစ်တယ်လို့ဆိုပါတယ်။အလားတူဗန်နဲ့အခြားဝန်ဆောင်မှုစောက်လုပ်ရေးစတဲ့ကုန်ထုတ်လုပ်မှုကဏ္ဍမဟုတ်တဲ့အခြားလုပ်ငန်းတွေမှာလည်းကျဆင်းခဲ့ရမှာဇန်နဝါရီလကိန်းညွှန်း 54.1% ကနေဖေဖော်ဝါရီလမှာ 29.6% ထိရောက်ခဲ့တယ်လို့နိုင်ငံရဲ့စီးရင်စစ်ဘူရိုကနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတနည်းလာနေက၄ယောက်ထပ်တိုးလာတဲ့အတွက်အခုချိန်ထိသေဆုံးသူ6ယောက်ရှိသွားပြီဖြစ်ပါတယ်ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာယောဂပိုးကူးစက်သူအရေအတွက်သတင်းပတ်6ပတ်အတွင်းအ ਨੇ ဆုံးအရေအတွက်ကိုရောက်ကြခဲ့ပြီးယောဂပိုးကူးစက်ခံရလို့စေကုသမှုခံယူပြီးပြန်ကောင်းလာတဲ့အတွက်ဆေးရုံကဆင်းလာတဲ့လူနာအရေအတွက်ဟာလည်းတိုးလာနေချိန်မှာပဲအမေရိကန်မှာသေဆုံးသူနဲ့ကူးစက်သူအရေအတွက်တိုးများလာနေတာပါသေဆုံးသူအားလုံးဟာအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကဝါရှင်တန်ပြည်နယ်မှာဖြစ်ပြီးယောဂပိုးကူးစက်ခံရသူအရေအတွက်ဟာလည်းတဖြည်းဖြည်းတိုးလာနေတာမှာတင်းလာနေအထိတရားရှိသွားပြီဖြစ်ပါတယ်။နယူးယောက်မြို့မှာပထမဆုံးအကြိမ်ယောဂပိုးကူးစက်သူတွေ့ရှိကြောင်းသတင်းတွေထွက်လာတဲ့အချိန်မှာပဲဂျာမနီနိုင်ငံဘာလင်မြို့နဲ့ရုရှားနိုင်ငံမော်စကိုမြို့တို့မှာလည်းယောဂပိုးကူးစက်သူတွေရှိလာနေပြီဖြစ်ပါတယ်။ကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ3000ကျော်သွားပြီးနိုင်ငံပေါင်း60ကျော်မှာယောဂပိုးကူးစက်နေသူစုစုပေါင်း 19,000 ကျော်သွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာတစ်ကမ္ဘာလုံးကိုရိုက်ခတ်လာနေတာပါ။ဂျပန်နိုင်ငံမှာကျောင်းတွေပိတ်ထားတဲ့အတွက်တန်ပေါင်းများစွာသောကျောင်းသားတွေဟာလည်းကျောင်းမတက်ရဘဲဖြစ်နေပါတယ်။ဥရောပတိုက်တွင်းယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့အခုချိန်ထိကူးစက်သူ1,900 ရှိသွားပြီဖြစ်ပြီးကူးစက်သူအရေအတွက်ဟာဒီထက်ပိုတိုးလာနိုင်ကြောင်းလည်းအစိုးရအရာရှိတွေကပြောပါတယ်။
ဒီမိုကရက်သမ္မတလောင်းဖြင့်ဝင်ရောက်ရှင်ပြိုင်သူတွေထဲမှာတနင်္လာနေ့ကနောက်ဆုံးနှုတ်ထွက်ခဲ့တဲ့အထက်လွှတ်တော်အမတ်အေမီကိုလ်ဘာချကပြိုင်ဘက်ဒုသမဟောင်းဂျိုးဘိုင်ဒန်ကိုသူ့အနေနဲ့ထောက်ခံကြောင်းကြေညာခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့စူပါကျူးစ်ဒေးလို့ခေါ်တဲ့အမေရိကန်ပြည်နယ်ပေါင်း14ခုမှာကျင်းပမဲ့ဒီမိုကရက်သမ္မတလောင်းရွေးကောက်ပွဲမတိုင်ခင်မှာအေမီကိုလ်ဘာချကသူ့ရဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာပါ။အနောက်လေပိုင်းပြည်နယ်တစ်ခုဖြစ်တဲ့မနီဆိုတာရဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ကလိုဘာချာကလက်တွေ့ဝါဒီတအုပ်ဖြစ်သူ့ကိုယ်သူသတ်မှတ်ထားသူဖြစ်ပြီးကျမ်းမာရေးအာမခံပေးရေးမူဝါဒအပိုင်းမှာတော့အစိုးရကတာဝန်အပြည့်ယူရမယ်ဆိုတဲ့မူကိုစန့်ကျင်သူဖြစ်ပါတယ်။သူ့ရင်မတိုင်ခင်ဒီမိုကရက်သမ္မတလောင်းပြိုင်ပွဲကနေနှုတ်ထက်ခဲ့တဲ့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းပစ်ဘူတီဂျက်ကလည်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။အလားတူတောင်ကိုရိုလိုင်းနာပြည်နယ်ကရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အပြတ်သက်နိုင်ရပြီးနောက်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားနေသူဘီလီယံနာတထေးကြီးတอมစတိုင်ယာလည်းဒီမိုကရက်သမ္မတလောင်းပြိုင်ပွဲကနေနှုတ်ထွက်ခဲ့ပါတယ်ရှင
်။ VOA American တာမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်မြန်မာနိုင်ငံကင်းပြင်းနဲ့အနီးဆက်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်ဇက်ဝင်လန်းတွေကိုအသုံးပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900တဲ့မင်းကိုယောဂပိုးကာကွယ်တရှိနိုင်မှုထိုင်းအစိုးရကျမရေးစစ်ဆေးမှုတွေမှတ်လနေရနေကစပြီးလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံတက်ခိုင်မဲဆောင်မြို့ပိုင်းကိုယ်တိုင်ဦးဆောင်ပြီးကျမရေးဌာနကတာဝန်ရှိသူတွေနဲ့နေကြားဆောင်အမှတ်1420တိုက်ရင်တပ်ဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်အုံဖြံမြို့နယ်အတွင်းမှာရှိတဲ့တော်လန်းနယ်စပ်ဂိတ်တွေကနေထိုင်းနိုင်ငံတွေကိုဝင်ထွက်သွားလာနေကြတဲ့မြန်မာနိုင်ငံသားတွေကို COVID-19 လို့ခေါ်တဲ့ Corona Virus ထိန်းချုပ်ကာကွယ်နိုင်ရေးအတွက်ကျန်းမာရေးစစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်နေကြောင်းမဲဆောက်မြို့ပိုင်း Mr. Chen Phut Chantan Rak ကပြောပါတယ်။နယ်စပ်မှာမြန်မာနိုင်ငံကနေထိုင်းနိုင်ငံဘက်ကိုလာရောက်ကြောင်းတက်နေတဲ့ကလေးငယ်တွေအပါအဝင်အလုပ်သမား980ကျော်ကိုမှတ်လ၂ရက်နေမှာကျမရေးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပြီးနေဆက်ဒေသတစ်လျှောက်ဒုက္ခသည်စခန်းနဲ့ကြေးရွာတွေမှာဖွင့်လှစ်ထားတဲ့ကျမရေးစခန်းတွေဆေးရုံတွေမှာဗိုင်းရပ်စ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်တရားရှိလူနာရှိခဲ့ရင်ယောဂါထိန်းချုပ်ရေးဌာနကိုသတင်းပို့ကြဖို့ကိုလည်းမဲဆောက်မြို့ပိုင်းကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မှတ်လ၂ရက်နေမှာမဲဆောက်မြို့နယ်အတွင်းကကျောင်းတွေအစိုးရဌာနဆိုင်ရာတွေမှာထိုင်းအာဏာပိုင်တွေကCovid Vic Cleaning Day COVID တန်ရှင်ရဲ့နေ့ဆိုတဲ့ခေါင်းစဉ်နဲ့ယောဂပိုးကာကွယ်ရေးဆိုင်ရာပိုးသက်ဆေးဖြန့်တာလူတွေကိုအပူချိန်တိုင်းတာနှာခေါင်းဆီးတွေဖြန့်ဝေတာတွေလုပ်ဆောင်ခဲ့ပါတယ်
တရုတ်နိုင်ငံမှာလုတ်ကင်နေတဲ့နိုင်ငံသားသတင်းတောက်တွေကိုဖိအားပေးတိုးမြှင့်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာကိုတရုတ်အစိုးရကလက်နက်တပွဲအသုံးချနေကြောင်းတရုတ်အခြေစိုက်နိုင်ငံသားသတင်းတောက်များအသင်း FCCC ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အာရှရဲ့အမှန်တကယ်ဖျားနာနေတဲ့လူဆိုတဲ့ခေါင်းကြီးနဲ့တရုတ်အကြောင်းရေးသားထားတဲ့ဆောင်းပါအတွက် Wall Street Journal အနေနဲ့တောင်းပန်ဖို့ငင်းဆန်ခဲ့ပြီးတဲ့နောက်မှာသူတို့သတင်းတောက်3ဦးရဲ့ဗီဇာတွေကိုပြီးခဲ့တဲ့လကတရုတ်အစိုးရကရုတ်သိမ်းခဲ့တာပါ။ပြီးခဲ့တဲ့နှစ်ကလည်း Wall Street Journal ကဗီဇာတက်တန်းကုန်သွားတဲ့သတင်းတောက်တအုပ်ကိုလည်းပြန်ပြီးတက်တန်းမတိုးပေးတော့ဘဲတရုတ်က ောင်းတရုတ်နိုင်ငံကနေထွက်ခွာခိုင်းခဲ့ပါတယ်။သမရရှိချင်းဖြင့်အပြည့်ဝစတင်တာဝန်ထမ်းဆောင်တဲ့2013ခုနှစ်ခရဲကစပြီးအတင်းကျပ်မောက်ထုတ်ခံရတဲ့နိုင်ငံသားတည်င်းတော့၉ဦးရှိခဲ့တဲ့အထက်မှာတချို့ကတော့တခါတည်းနှင်ထုတ်ခံရတာဒါမှမဟုတ်တချို့ကတော့ဗီဇာသက်တမ်းတိုးပေးတာမျိုးဖြစ်တယ်လို့ FCCC ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့အာဖဂန်တာလီဘန်တို့အကြမ်းရရှိလိုက်တဲ့သဘောတူညီချက်တစ်အရာအာဖဂန်အစိုးရကလက်ရှိထိန်းချုပ်ထားတဲ့တာလီဘန်အကျဉ်းသား9000ကိုသဘောတူထားတဲ့အတိုင်းပြန်လွတ်ပေးဖို့အာဖဂန်တာလီဘန်အဖွဲ့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။အာဖဂန်အစိုးရအနေနဲ့တာလီဘန်တောင်းချမ်းသူတွေကိုပြန်လွတ်ပေးဖို့ကတိပေးထားခြင်းမရှိကြောင်းဒါကြောင့်ပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုတာတွေကိုလည်းလိုက်နိုင်မှာမဟုတ်ကြောင်းအာဖဂန်သမ္မတအရှရဖ်ဂန်နီကတနင်္ဂနွေနေ့မှာပြောကြားလိုက်ပြီးတာလီဘန်တို့ရဲ့အခုလိုတောင်းဆိုမှုထွက်လာတာပါ။သမ္မတဂါနီကအဲဒီလိုပြောကြားလိုက်တာကြောင့်တာလီဘန်နဲ့အမေရိကန်အစိုးရတို့စနေနေ့ကကာတာနိုင်ငံမှာလက်မှတ်ရေးထိုးလိုက်တဲ့18နှစ်ကျော်ကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေမဲ့သမိုင်းဝင်သဘောတူညီချက်အပေါ်ထိခိုက်စေမဲ့လက္ခဏာတွေပေါ်လာခဲ့ပါတယ်။
ဒီသတင်းပတ်တွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရမှာစီးရီးယားနိုင်ငံကအစ်ဒလစ်ဒေသအတွက်အပြစ်ခတ်ရစဲရေးသဘောတူညီမှုရဖို့မျှော်လင့်ကြောင်းတူရကီသမ္မတရီဆက်တိုင်ယစ်အဒိုဂဝန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာလာမယ့်ကြာသပတေးနေ့မှာခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့ရှိနေတာပါ။စီးရီးယားပဋိပက္ခမှာပြိုင်ပွဲအဖွဲ့တွေကိုတူရကီနဲ့ရုရှားတို့ကထောက်ခံပေးနေတဲ့အတွက်အစ်ဒလစ်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်လူပေါင်းတသန်းလောက်နေရက်ကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်ရှင
်ကိုစိုးဝင်းလိုက်နဲ့မတ်ရင်ချင်းနိုင်တို့သတင်းတွေပြောပြခဲ့တာပါကျမတို့ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နိုင်တယ်လို့ပဲ VOE Burmese Facebook စာမျက်နှာနဃ burmese.voanews.com website မှာလည်းအတန်လွှင့်ကျိန်တဲ့တပြိုင်နက်တည်းနားဆင်နိုင်ကြပါတယ်။အခုတော့သတင်းဆောင်ပါတွေထုတ်လွှင့်ပေးမှာပါ။ကိုခိုင်ကပိုင်ရှင်မဲ့မူရစေးတွေအကြောင်းမပြောခင်အခုအရင်ဆုံးထောင်းနဲ့ချီတဲ့အလုတ်သမားတွေအလုတ်ပြုတ်ရတဲ့အကြောင်းပြောပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံကကုန်ကျန်းအဝင်ရပ်သွားလို့မြန်မာနိုင်ငံတဲကအထည်ချုပ်ဆက်ယုံတွေပိတ်ရပြီးအလုတ်သမားထောင်ချီအလုတ်လက်မဲ့ဖြစ်ရပါတယ်။ Reuters သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကပြောပြပေးမှာပါ။
ဒီနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအစောပိုင်းမှာတခြားနိုင်ငံတွေရဲ့စီးပွားရေးကိုထိခိုက်စေမှုမရှိပေမဲ့လည်းအခုတော့တရုတ်ကတင်သွင်းတဲ့ကုန်ကျန်းပစ္စည်းတွေပေါ်မိခိုးအားထားနေရတဲ့စက်ယုံအလို့ယုံတွေပိတ်ပစ်ရတဲ့အထိအခြေအနေတွေဆိုးဝါးလာတာကြောင့်ကမ္ဘာစီးပွားရေးကိုတိုက်ရိုက်ထိခိုက်လာနေတာပါတရုတ်ကတင်သွင်းတဲ့ကုန်ကျန်းတွေအပေါ်ကန့်သတ်မှုတွေလှုပ်ဆောင်လာတာကြောင့်အာရှတလွားကအထည်ချုပ်စက်ယုံအများအပြားလည်းပိတ်ပစ်လိုက်ရပြီးဒီကရတဲ့ဝင်ငွေအပေါ်မိခိုးနေရတဲ့အခြေခံအလို့သမားအများအပြားရဲ့လူနေမှုဘဝတွေကိုပါထိခိုက်လာနေတာပါမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဟန်တာအထည်ချုပ်စက်ရုံဟာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဖေဖော်ဝါရီလ23ရက်နေ့ကပိတ်ခံလိုက်ရတဲ့အထည်ချုပ်စက်ရုံတွေထဲတစ်ခုအပါအဝင်ဖြစ်ပါတယ်။ဟန်တာအထည်ချုပ်စက်ရုံပိတ်လိုက်ရတာကြောင့်အလုပ်လက်မဲ့ဖြစ်သွားကြတဲ့အလုပ်သမားတွေဟာစက်ရုံပြန်ဖွင့်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့သူတို့ရဲ့စက်ရုံကိုအပြင်ကနေလာချောင်းကြည့်နေကြပါတယ်။အသက်31နှစ်အရွယ်မအေးစုတန်ဟာလွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကဟန်တာအထည်ချုပ်စက်ရုံမမျှော်လင့်မဲ့ပိတ်ပစ်လိုက်ရတာကြောင့်အလုပ်ပြုတ်သွားတဲ့အလုပ်သမား900ထဲကတဦးအပါအဝင်ဖြစ်ပါတယ
်။တော့တရုတ်ပြည်မှာယောဂအိုက်ဗားတဲ့ယောဂဖြစ်လို့စက်ယုံပိတ်သိမ်းရတယ်ဆိုတဲ့အကြောင်းကိုတော့ပြောပါတယ်။ဘာယာတွေလည်းပဲခက်ခဲဖြစ်တယ်ပေါ့။အဲယောဂကိစ္စနဲ့ပတ်သက်လို့အော်ဒါတွေမဝင်ဘူး။အော်ဒါတွေလည်းမဝင်ဘူး။ဒီဘာယာတွေလည်းမလာဘူးဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့စက်ယုံပိတ်သွားတာပေါ့နော်။ဒါပေမဲ့ကိုယ်တွေဖြစ်စေချင်တာကတော့ဒီလူသမားတွေဖြစ်စေချင်တာကတော့စက်ယုံကတော့ဘယ်နဲ့ဘယ်ရပိတ်မယ်။အဲ့လိုမျိုးလေတလားလောက်ကြိုပြောစေချင်တာပေါ့။တို့ကဂျုံသားကြီးပိတ်လိုက်တဲ့အခါကျတော့အကုန်လုံးကအလုံးလက်မဲ့တွေဖြစ်ပြီးတော့အကုန်လုံးကဒုက္ခတွေရောက်နေကြတယ်ပြေလေအလုံး73လာပေါ့
ဒီဆက်ယုံဟာအီတလီကနာမကြီးဖက်ရှင်ကုမ္ပဏီအတွက်အဖို့အထည်တွေကိုချုပ်ပေးနေတာပါအခုလိုဆက်ယုံကိုရုတ်တရက်ပိတ်လိုက်ခြင်းကဆက်ယုံဝန်ထမ်းတွေထဲကသူမအပါအဝင်ကိုဝန်ဆောင်အမျိုးသမီးတွေအတွက်ပိုပြီးအခက်ဖြစ်စေတယ်လို့မှအေးစုတန်းကပြောပါတယ
်ကိုဝန်ဆောင်တဲ့ဒီထဲမှာအလုံးစု21ယောက်ရှိတယ်အဲ21ယောက်လုံးကအခုဆိုအလုံးလက်မဲ့တွေဖြစ်ပြီးတော့လုံးဝအဆင်မပြေဘူးဖြစ်နေအလုံးကလည်းပထမတော့ကတည်းကဒီမှာပဲမိဘခွင်းနဲ့မွေးမယ်ဒီဘဝနဲ့မွေးပြီးတော့ဒီမှာပဲဆက်ပြီးတော့လုံးလုံးမယ်ဆိုပြီးတော့အားလုံးကိုစီစဉ်ထားတာအခုကျတော့ကိုဝင်နေနေဆိုတော့လုံးလိုက်လျှောက်ကလည်းအဆင်မပြေဘူးဒီတပြင်းလူတွေတောင်မှပဲအဆင်မပြေတော့ကိုလေးလူကိုဝင်ဆောင်တွေကျတော့ဘလို့မှအဆင်မပြေဘူ
းကြိုတင်အသိပေးခြင်းမရှိပဲဆက်ယုံကိုရုတ်တရက်ပြစ်လိုက်တဲ့အတွက်မတ်အေးစုတန်းလို့ဒုက္ခရောက်နေသူနောက်ထပ်ဆက်ယုံအလို့သမားတဦးကတော့မတ်မမခိုင်မ
ဒီဆက်ဟိုလာတဲ့အယံဝမ်းနဲ့တော်လာလည်းဖြစ်တယ်ဘာလို့လို့ဆိုတော့ပုံမှန်ကိုအလုပ်ကြီးကိုသူတို့မပိတ်တင်မဲ့နဲ့ပိတ်သွားတဲ့အခြေအနေမျိုးတိအောင်အဲ့လိုမျိုးဖြစ်နေရ
လုံသားကြီးလုံသားကြီးခပိတ်လိုက်
တရားဝင်တလားနလား ကြိုးပြီးတော့ပြောတယ်ဆိုရင်ခန္ဓာရင်ချင်းရှိတဲ့ဦးကရေပန်းနေတယ်အဲ့လိုမျိုးဖြစ်သွားတော့ကလေးတော့အရာဝမ်းနေတယ်အဲ့လိုမျိုးပေါ့
သူအနေနဲ့လက်တွေ့ကြုံနေရတဲ့အခက်အခဲကိုပဲရင်ဆိုင်ဖို့ဆုံးဖြတ်ထားပြီးမွေးလာမဲ့ရင်သွေးအတွက်ဘာမှစီစဉ်နိုင်သေးခြင်းမရှိသေးဘူးလို့မှအေးစုတန်းကလည်းပြောပါတယ
်ခုကိုအခက်အခဲဖြစ်နေတဲ့ဥစ္စာကိုပဲလက်တလို့ဖြစ်နေတဲ့ပြဿနာကိုပဲအရင်ဆုံးဖြေရှင်းလိုက်တယ်ဆိုရင်အဲ့လိုမျိုးပဲလုပ်ပါတယ်နောက်ဆယ်နှစ်စာယူတော့ကြိုမတွေ့ဘူးကိုမွေးပြီးွားလို့ကျင်ဘယ်လိုလုပ်ရမလဲဒီကလေးကိုဘယ်လိုကောင်းအောင်ပြုစုရမလဲအဲအဲ့ဒါလေးတွေပဲတွေ့တယ်ပေါ့
တကဘာလုံးကိုကုန်ကျန်းပစ္စည်းတွေတင်ပို့နေတဲ့တရုတ်နိုင်ငံအတွင်းခီးသွားလာခွင့်ကန့်သတ်တာဗိုင်းရပ်စ်ကူးစက်နေတဲ့သူတွေနဲ့အဲ့ဒီဒေသမှာရှိနေသူတွေကိုအပြင်ကိုသွားလာခွင့်မပြုဘဲတိကျထိန်းချုပ်ကန့်သတ်ထားတာတွေကြောင့်ကုန်ပစ္စည်းစီးဆင်းမှုတွေရပ်ဆိုင်းကုန်တာပါဒီလိုခီးသွားလာမှုနဲ့ကုန်ပစ္စည်းတင်ပို့မှုတွေရပ်ဆိုင်းကုန်တဲ့အတွက်နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့ဒေတာတွင်းနေတာမကပဲတကမ္ဘာလုံးမှာရှိတဲ့ဆက်ယုံအတော်များများမှာကုန်ကျန်းပစ္စည်းပြတ်လတ်မှုနဲ့ရင်ဆိုင်ရပြီးအခုလိုဆက်ယုံအလို့ယုံတွေပြည့်ပြည့်ရတဲ့အထိဖြစ်လာခဲ့တာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံကကုန်ကျန်းပစ္စည်းတွေရောက်မလာတဲ့အတွက်ထိုင်းနိုင်ငံမှာဆက်ယုံတွေပြည့်လည်ရလို့ယာနဲ့ချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေလည်းအလုပ်ပြုတ်ကုန်ကြပါတယ်ထိုင်းအလုပ်ရှင်တချို့ကတော့ဆက်ယုံပြည့်လည်ရတဲ့အတွက်အလုပ်သမားတွေကိုနှစ်နာချေးပေးမယ်လို့ကတိပေးထားကြောင်းထိုင်းမှာရှိတဲ့မြန်မာအလုပ်သမားတွေအရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အထယ်ကျုံနဲ့တခြားဆက်ယုံအတော်များများပိတ်လဲရလို့အလုပ်လက်မဲ့ဖြစ်ကုန်ကြတဲ့ထောင်ထဲချီတဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကနှစ်နာချေးပေးမယ်လို့ပြောဆိုခြင်းမရှိသေးပါဘူးအစိုးရဘက်ကလည်းအလုပ်သမားတွေနှစ်နာချေးရအောင်ကြားဝင်ဆောင်ရွက်ပေးတာမျိုးမရှိဘူးလို့အလုပ်သမားအရေးတက်ကြွလှုပ်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်အခုတော့ကုတ်ခိုင်မှာဖမ်းမိတဲ့မူရစေးတွေပိုင်ရှင်မဲ့နေတဲ့အကြောင်းပြောပြချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာကလတ်တံပိုးကြက်သန်းပေါင်း 4,000 နီးပါးရှိတဲ့မူရည်ဆေးတွေနဲ့မူရည်ဆေးထုတ်တဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိထားပါတယ်။ဒီလောက်များတဲ့မူရည်ဆေးဝါးတွေရဲ့ပိုင်ရှင်ဘယ်သူလဲဆိုတာအာဏာပိုင်တို့မသိဘူးလို့ပြောပါတယ်။တပ်မတော်ဘက်ကတော့လိုအပ်တယ်လို့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။ရန်ကုန်ခြေစိုက် VOA သတင်းတောက်မမေခါပြောပြပေးပါအောင်ရှင်
။ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာအနီးမှာပြည်ရဲ့ February 28ရက်နေ့ကနေမတ်လ1ရက်နေ့အတွင်းကျပ်ငွေ38ဘီလီယံကျော်တန်ကျေးရှိတဲ့မူရည်ဆေးဝါးနဲ့မူရည်ဆေးထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေဖန်ဆီးရမိခဲ့တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်
ကျွန်တော်3ရက်ပါက28 29ရက်နေ့28ရက်နေ့29ရက်နေ့ဒီရက်နေ့အိုက်တက်မှာကျွန်တော်ဖန်ဆီးရရှိကြတာရှိပါတယ်သူပေါင်းတန်ဖို့ဆိုတော့38ဘီလီယံလောက်ရှိပါတယ်မူရည်ဆေးဝါးနဲ့ဆက်တာပစ္စည်းတွေအပြင်လူရေးဆေးဝါးထုတ်လုပ်တဲ့ပစ္စည်းတွေပါလေ
စိတ်ကြွဈေးတွေနဲ့အတူမူရေးဆေးဝါးချက်လို့ရမှာအသုံးပြုတဲ့ gas မီးဖို့တွေဓာတ်ရုပ်ဆေးရည်တွေနဲ့ဆေးပြားရိုက်ထုတ်တဲ့ဆက်တွေအပြင်တဲယူပို့ဆောင်ရေးရင်တွေကိုပါတင်စီရမိခဲ့တာဖြစ်ပါတယ်ဒါအပြင် February 29ရက်နေ့မှာလဲရှမ်းပြည်နယ်အရှိမိုင်းပန်မြို့နယ်တာဆန်းတတာပူးပေါင်းစစ်ဆင်ရေးဂိတ်မှာလဲကျပ်သိန်း 6,030 တန်ဖိုးရှိတဲ့မူရည်ဆေးဝါးတွေဖမ်းမိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့မူရည်ဆေးတွေဟာပိုင်ရှင်မဲ့တွေဖြစ်နေရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုသူတို့ရဲ့ဌာနေပြန်ချဖို့တပ်မတော်ဘက်ကအကြောင်းကြားပြီးမကြခင်မှာပဲအခုလိုမူရည်ဆေးတွေအလုံးရင်းနဲ့ဖမ်းမိခဲ့တာဖြစ်ပါတယ်။မူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့ပြည်သူစစ်တွေကို February 26ရက်နေ့မှာတပ်မတော်ကအစည်းအဝေးခေါ်ယူခဲ့ပြီးပြည်သူစစ်တပ်ဖွဲ့တွေဌာနေပြန်ဖို့ပြောဆိုခဲ့ပါတယ်။အဲ့ဒီထဲမှာအခုမူရည်ဆေးဝါးအများပြားမိခဲ့တဲ့ကောင်းခါရွာနာမှာလှုပ်ရှားနေတဲ့ကောင်းခါပြည်သူစစ်မုံပေါ်ပြည်သူစစ်နဲ့မြို့မပြည်သူစစ်အဖွဲ့တို့ပါဝင်နေပါတယ်။ဒါကြောင့်အခုလိုမူရည်ဆေးဝါးတွေဖမ်းဆီးရမိတာဟာပြည်သူစစ်တွေနဲ့လှုပ်ရှားမှုကိုကန့်တတ်လိုက်တာနဲ့ပတ်သက်ပြီးဆက်ဆက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့ VOE ကမင်းမြန်အမှာတော့ဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုဖြေကြားသွားခဲ့ပါတယ
်။ဒါကတော့ကျွန်တော်တို့ဟိုတာကြီးဆွဆဲဖို့တော့ဖြစ်ပါလေ။တာကြီးဆွဆဲဖို့တော့ຢာရီနဲ့ပတ်သက်ဆိုကြတဲ့ကိုင်းဖွဲ့စည်းတဲ့တော့ဆက်ဆက်မှုလက်ရှိဒီအဖြစ်တဲ့ဆက်ဆံမှုကြီးရည်နဲ့ဒီကတည်းကပြောလို့ရ
ပါလက်ရှိမူဆယ်မြို့နယ်မှာလှုပ်ရှားနေတဲ့ပြည်သူစစ်တွေကိုတပ်မတော်ဘက်ကချပေးထားတဲ့နေရာတွေပြန်သွားဖို့မြို့မပြည်သူစစ်ကလွဲပြီးကြံပြည်သူစစ်တွေသူတို့ရဲ့တပ်ပြင်ပကိုလက်နက်ခဲယမ်းတွေကင်ဆောင်သွားခြင်းမပြုဖို့တပ်မတော်ဘက်ကပြောဆိုထားပါတယ်မူဆယ်မြို့နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့10ဖွဲ့မကရှိနေတဲ့အပြင်သူတို့ဟာစီးပွားရေးတွေလုပ်ကင်ကြတယ်လို့ဒေတာကန်ဒီကပြောဆိုထားပါတယ်လက်ရှိမူဆယ်မြို့နယ်အတွင်းမူရည်ဆေးအများပြားဖမ်းဆီးရမိတာနဲ့မြို့နယ်တွင်းမှာလှုပ်ရှားနေတဲ့ပြည်သူစစ်အချို့ကိုဌာနေပြန်ဖို့တပ်မတော်ဘက်ကညွှန်ကြားတာတွေနဲ့ပတ်သက်ပြီးမူဆယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ကျော်သိန်းကကြိုဆိုလိုက်ပါတယ်
ခုလိုမျိုးကျွန်တော်တို့လိုဖမ်းမိတယ်ဆိုလို့ရှိရင်တော်တော်များများဖမ်းမိတဲ့အတွက်ကြောင့်လည်းဒါကျွန်တော်တို့ကဟိုဝန်တာလာပေါ့ဗျာကြိုးစားပေါ့နော်ကျွန်တော်တို့လူငယ်စီကိုဝင်လာတဲ့မွေးစည်းဝါးတွေတော်တော်လေးညော့နေသွားတယ်တော့ကျွန်တော်တို့ကယူဆတော့ဗျာဒါကောင်းတဲ့ဟိုဟောပါလုပ်ငန်းတွေပါနောက်ပြီးတော့ဒီဘက်ကဟိုပြည်သူစစ်တွေအဖွဲ့တွေကိုဟိုဟာဟိုလုတ်တယ်ဆိုတာဌာနေပြန်ဖို့ဆိုတာကလည်းကျွန်တော်တို့လည်းကြားတယ်ဗျာကြားတယ်ဆိုတော့ဒါမဲ့တခုရှိတာကကြားတယ်ဆိုတာညွန်ကြားချက်အတိအကျထုတ်တာတို့ဘာလို့ကျွန်တော်တို့ကသတိပြလို့တော့မရဘူးဗျာဆိုတော့တကယ်ပြည်သူစစ်တွေကကျွန်တော်တို့ဒေသမှာပြည်သူစစ်တွေများတဲ့အတွက်ကြောင့်နော်တခုတော့တခုပြည်သူစစ်နဲ့ပြည်သူတွေနဲ့ဖြစ်လို့ရှိရင်ဘယ်ပြည်သူစစ်ဆိုတာကျွန်တော်တို့ကပြောခက်တယ်လိုက်ရခက်တယ်အဲ့လိုမျိုးပြည်သူစစ်ကိုဌာနေပြန်ခိုင်းတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒေသမှာရှိတဲ့ပြည်သူတွေကလည်းဝန်းတာတယ်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘေးဆိုင်ပြိုထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားတယ်လို့မူရစေဝါနဲ့ရာဇဝဲမှုနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂယုံ UNODC ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးလက်နက်ကင်စစ်ပွဲတွေရှိနေတဲ့ရှမ်းချင်းနဲ့ကယားပြည်နယ်တွေမှာတိတိတတ်တကျဆင်းသွားတယ်လို့ဆိုထားပါတယ်အခုလိုဘိန်းဆိုင်ပြိုမှုတွေကျဆင်းနေပေမဲ့ဒေတာတွေမှာစိတ်ကြွဆေးပြားတွေဖန်စီရမမှုတိုးလာနေတဲ့အတွက်ဒေတာကန်တွေဘက်ကတော့စိုးရိမ်မကင်းရှိနေကြပါရဲ့ရှင်
။ရန်ကုန်ကနေမမေခသတင်းပေးပို့ခဲ့တာပါ။မြန်မာဆန်ရသတင်းတွေပြီးမှတော့အမေရိကန်သမ္မတရွေးကောက်ပွဲဆန်ရသတင်းဆောင်မတစ်ပုဒ်ဆက်ချင်ပါတယ်။အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုဒီကနေ့အင်ကာနေ့မှာပြည်နယ်ပေါင်း14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေတဲ့ Super Tuesday မှာဘယ်သူတွေအားတာနေသလဲလက်ရှိသမ္မတ Donald Trump ကိုရှင်ပြန်ရမယ့်သူတွေရဲ့အလားအလာကရောဘယ်လိုရှိနေပါသလဲမြန်မာຫນွေဘွားတချို့ရဲ့အမြင်တွေကိုစူးစီးတင်ပြခြင်းပါတယ် Super Tuesday မှာဝင်ပြိုင်ကြမယ် Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေကတော့ Bernie Sanders, Joe Biden, Elizabeth Warren နဲ့ Mike Bloomberg တို့ဖြစ်ပါတယ်မတ်အင်ကျင်နိုင်ပြောပြပါရှင်
ဒီမိုကရက်သမ္မတလောင်းနေတဲ့ Bernie Sanders ကတနင်္ဂနွေလုံးအတိုင်းအတာထိတ်ကပြေးနေတာပါ။ဒါပေမဲ့ဒီကနေ့ Virginia ပြည်နယ်ကရွေးကောက်ပွဲမှာဝင်ရောက်မဲပေးမဲ့ကိုဖိုးညံရဲ့အမြင်ကတော့
မလီးယားဘူတဂျက်ကနှုတ်ထွက်သွားတာရဲ့ဟိုတနေ့ကဆော့ကရိုလိုင်းနာမှာ Biden နိုင်သွားတာနဲ့ပတ်သက်ပြီးတော့ဟို Democratic Primary ကနည်းနည်းအပြောင်းလဲဖြစ်နေတယ်။တောက်လျှောက်ကတော့ဒီ Bernie Sanders ကအရှိပိုင်းမှာအရန်မဲပါနေရဲ့အရန်အရှိပါနေပြီးနေတဲ့သူဖြစ်နိုင်တယ်ဆိုပြီးတော့အရန်ပြောလို့ရတယ်ပါပြလို့လဲဆိုတော့သူတို့ထင်ဒီ moderate ဖြစ်တဲ့သူတွေကတော်တော်များနေတယ်အဲ့ခါကျတော့မဲကွဲတယ်လို့ပြောလို့ရမှာပေါ့လေလောလောဆယ်မှာဆိုင်ယာကလည်းထွက်သွားပြီဒီခါကျတော့သူတို့ထင်ဖူတက်ချက်ထွက်သွားတာဆိုတော့ကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ပေါ့အဲ့တော့ကျွန်တော်ထင်တယ်လောလောဆယ်ပိုးတွေတော့မသိရသေးဘူးဒါပေမဲ့ပြရတော့ကတော့ Biden ကအရင်ငါးဆက်စားလို့ရှိနေတော့ပို့ပြီးတော့အချင်းကြီးကောင်းလာမယ်ပို့ပြီးတော့ပြန်ဆိုင်မှုကပို့ပြီးပြင်းထန်လာမယ်နဲ့တူတယ်ဒါပေမဲ့တစ်ခုရှိနေသေးတာကတော့ဥရီအကလုံးမှာကတော့ဒီ Mike Bloomberg ကလည်းအနေဆုံးတော့သူပြည့်နေတဲ့တည့်နေနေတော့ရှောက်လိုက်ပြီးတော့စိတ်ဝင်စားဖို့တော့ကောင်းပါတယ်
။ဟုတ်ကဲ့အဲ့ဒါဆိုရင်လက်ရှိ Virginia ပြည်နယ်မှာဘယ်သူမဲနိုင်မှုအလားအလာများနေလဲရှင
်။လောလောဆယ်မှာဒီမနက်ကျွန်တော်အကြည့်ရတဲ့လောက်ကတော့ကျွန်တော်ထင်တယ်ဒါကနောက်ဆုံးထွက်တဲ့ဟာဒီပူတချက်ထွက်ပြီးတော့မှထုတ်တာလို့ထင်တယ်။လောလောဆယ်က Biden ကဖြစ်နိုင်ကြီးပေါ့နော်36.5 Bernie Sanders က34.3ဆိုပြီးတော့ဟိုနောက်ဆုံးဟိုရလက်တီရတော့အဲ့လိုမျိုးဟိုသူတို့ပြောထားတယ်ဒါ delegate ကိုရနိုင်တယ်ဆိုပြီးတော့ပြောရခက်တယ်မင်းရမှာအကြောင်းလေးဖြစ်သွားတဲ့အကြောင်းလူတော်များများကအရင်တော့ဆိုလို့ရှိရင်ဟိုပနိစနာသာမတိုက်ကြယ်ပူရီဇက်ကိုပေးရမလား Biden ကိုပေးရမလား Michael Bloomberg ကိုပဲပေးရမလားစဉ်းစားကြရတယ်အများဖြစ်တယ
် New York ပြည်နယ် Buffalo မြို့ကကိုမင်းနိုင်ကတော့ Joe Biden ကိုမဲပေးဖို့ရှိနေပြီးဘာကြောင့်မဲပေးမှာလဲဆိုတော့အခုလို VOA ကိုပြောပါတယ
် Democrat သမ္မတလောင်းနေတဲ့ကတော့ကျွန်တော်အကြိုက်တာကတော့ Joe Biden ဘာဖြစ်လို့ဂျိုးဘိုင်ဒန်ကြိုက်လဲဆိုတော့သူ့မှာကအရင်သမားအိုဘားမားနဲ့တွဲပြီးလုပ်ခဲ့တဲ့အတွေ့အကြုံတွေရှိတယ်။ဘာနီဆန်ဒါလည်းကောင်းပါလေ။ကောင်းတယ်ဆိုတာကတော့တစ်ဖက်ကတွက်လို့ရှိရင်အသက်ရွယ်ကြီးတာရဲ့တော်တော်များများပြောတယ်။တချို့ကိစ္စတွေကပြောသလောက်လက်တွေ့လုပ်ဖို့ကြတော့ခက်တယ်။အဲ့ဒါကြောင့်သိမကြိုက်ဘူး။
အဲ့တော့ဒီမိုကရက်တီဘက်ကရွေးချယ်မဲ့သမရလောင်းတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိသမရဒေါ်နယ်ထရန့်ကိုရှင်ပြိုင်နိုင်မဲ့အလားအလာရောဘယ်လိုမြင်လဲရှင
်။လက်ရှိကတော့မနီဆန္ဒကတော့တစ်ပြေးတယ်ဒုတိယကတော့ဂျိုးဘိုင်တယ်တကယ်တမ်းဒီ Republican သမ္မတဖြစ်တဲ့ Donald Trump နဲ့ရှင်ပြိုင်တဲ့ခါမှာတော့လူတွေကထွန်းလက်ရှိသမ္မတ Donald Trump ကိုမကြိုက်ဘူးဟိုဆိုတော့ညာလဲသူတက်လာပြီးတဲ့အချိန်မှာလုပ်ခဲ့တာတွေဆောင်ရွက်တာတွေအတိုင်းပြည်စီးပွားရေးတွေဥမောအောင်အခြေအနေဒီပေါ်မှာလဲ American ပြည်သူတွေအများစုကလက်ခံတဘောကြတာတွေလည်းရှိတယ်ကျွန်တော်တို့ဒီရွှေပြောင်းနေထိုင်သူတွေလူခွေရေလှူရှားသူတွေတကကြည့်မယ်ဆိုရင်သူ့ရဲ့လောက်ရက်ဒီပေါ်မှာ မနှိမ့်ညွှန်စရာတွေဒီမှာ immigrant တွေကိုချက်မှတ်တဲ့ policy တွေစသည်ဖြစ်ပေါ့အဲ့လိုဟာမျိုးတွေမကြိုက်ဘူးဆိုတော့ညာလဲတကယ် reality အခြေအနေမှာကြတော့အမေရိကန်တနိုင်ငံလုံးတိုင်းတာနဲ့မဲပေးတဲ့လူဒန်းစားတွေနဲ့ရှင်လိုက်မယ်ဆိုရင်လက်ရှိသမ္မတဒေါ်နယ်ထရန့်ပဲမဲကပိုရနိုင်တဲ့အနေအထားနေနေ
ဘန်နီဆန်ဒါစ်အနိုင်ရရေးမဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာလှုပ်အားပေးနေတဲ့မြန်မာနယ်ပွားကိုအောင်ဝင်းမော်ကတော့မဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်နေကြောင်း VOA ကို Skype ကနေတဆင့်ခုလိုပြောပါတယ
်ဘယ်သူနိုင်မဲမတေချာမြေရာဖြစ်နေလို့လဲကျွန်တော်တို့ကပို့ပြီးစူးစမ်းတာပေါ့ကျွန်တော်နိုင်စေချင်တယ်ကျွန်တော်တို့ဒီနိုင်ငံအပြောင်းလဲဖြစ်စေချင်တဲ့အတွက်ဘန်နီအတွက်ကိုကျွန်တော်တို့အခုတည်းစူးစမ်းနေမှာပေါ့
ဗာဂျီးနီးယား၊နယူးယောက်၊ကယ်လီဖိုးနီးယား၊ဖလော်ရီဒါစတဲ့အရေးပါတဲ့ပြည်နယ်ပေါင်း14ခုမှာဒီကနေ့မတ်လ3ရက်နေ့မှာကျင်းပမယ့်ဒီမိုကရက်သမ္မတလောင်းရွေးကောက်ပွဲကနေတနိုင်ငံလုံးရဲ့ပါတီကိုယ်စားလှယ်ပေါင်း 33.8 ရာခိုင်နှုန်းနဲ့ညီမျှတဲ့အရေးအတွက် 1,300 ကျော်ရဖို့ဝင်ရောက်ရှင်ပြိုင်မဲ့သူတွေအကြိတ်အနဲ့မဲဆွယ်စည်းရုံးနေကြပါတယ်ရှင်
မိုင်းတင်နိုင်ပါရှင်အခုခါတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာအကြောင်းဗာရီများဖော်ပြနေကြပါတယ်လေမူရင်းအာဖော်မပြည့်ကောက်နှုတ်တင်ပြပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေတဲ့ကမြန်မာအကြောင်းကောက်နှုတ်ချက်ကိုတော့ကျမနဲ့အတူဥကျော်စန်တာကပြောပြပေးမှာပါရှင
်ရွှေညအကြက်တဲ့အတွက်မြန်မာပစ္စည်းမှုများပြလာနေရဆိုရဲခေါင်းစဉ်နဲ့ဖီလင်ခိုင်ရေးတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်ရခိုင်မြောက်ပိုင်းမွတ်စလင်ရိုဟင်ဂျာတွေပေါ်လူညုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုတာဝန်ရှိစေအောင်လုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်မြန်မာအစိုးရဟာစစ်မှန်တဲ့ပေးဆပ်မှုတွေစတင်လာရပြီလို့ဆိုရတယ်။ဂျာမနီအစိုးရကမြန်မာနိုင်ငံနဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုကိုရုပ်သိမ်းတော့မယ်လို့ February 26ရက်နေ့မှာဂျမန်ဖွံ့ဖြိုးရေးဝန်ကြီးမူလာကကြေညာတဲ့အကြောင်းဖော်ပြထားပါတယ်။ငွေကြေးပမာဏအဖြစ်ဘလောက်ရှိရဲဆိုတာကိုဂျမန်ဝန်ကြီးကအတိအကျပြောမထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ဖို့အတွက်တော့အမေရိကန်ဒေါ်လာ16သန်းတူပေးသွားမယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေသူတို့ဆန္ဒအလျောက်လုံခြုံစိတ်ချဂုဏ်သိက္ခာရှိရှိပြန်လာနိုင်အောင်လုပ်ဖို့မြန်မာဘက်ကငင်းဆန်ပြက်ကွက်ခဲ့မယ်ဆိုရင်မြန်မာအဖို့ဗန္ဒာယီအရာပူပြီးအထင်အရှားဖြစ်လာမယ်လို့လည်းဂျာမန်ဝန်ကြီးကပြောတယ်ဆိုတဲ့အကြောင်းရေးသားပါတယ်နောက်ဆုံးအနေနဲ့တော့ဂျာမနီအစိုးရကဂျာမနီကလှုပ်ဆောင်လိုက်တဲ့ကိစ္စဟာတရားဥပဒေစိုးမိုးရေးလူခွင့်ရေးထွန်ကားရေးလူနည်းစုအကာအကွယ်ပေးရေးစတဲ့ကိစ္စတွေကိုအလေးထားတဲ့နိုင်ငံတိုင်းအလားတူလိုက်ပါဆောင်ရွက်ကြဖို့ရှင်းလင်းတဲ့သတင်းစကားပြောကြလိုက်ခြင်းပဲဖြစ်တယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ
US-ASEAN Relation No Summit But What's the Status ဆိုတဲ့ Council နဲ့ Council on Foreign Relations မှာ Joshua Kalantzic ရေးထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလို့ပါတယ်အမေရိကန်မှာလှုပ်ဖို့စီစဉ်ထားတဲ့အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာအရှိတောင်အာရှကိုအမေရိကန်ဘက်ကပြစ်ပယ်မထားဘူးဆိုတဲ့သင်္ကေတဖြစ်ဖို့ပါပဲတဲ့။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဆွေးနွေးပွဲကိုရွှေ့ဆိုင်ပါတယ်။တကယ်လို့ညီလာခံဖြစ်လာရင်လဲအာဆီယံတွင်းပြဿနာတွေဒါမှမဟုတ်လဲအမေရိကန်နဲ့အာဆီယံကြားတင်းမာမှုတွေကိုတော့အမေရိကန်အစိုးရအနေနဲ့ကြော်လွှားနိုင်မှာမဟုတ်ဘူးလို့ဆောင်းပါးရှင်ကဆိုပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပလာချိန်မှာလဲအမေရိကန်အစိုးရအနေနဲ့သူ့ရဲ့ပွင့်လင်းလွတ်လပ်တဲ့အင်ဒိုပစိဖိတ်ညှို့မှန်းချက်မှာအာဆီယံကအံဝင်ခွင့်ကျဖြစ်မလားဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်။တောင်တောင်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေချောင်းသွားလာခွင့်နောက်မြန်မာနိုင်ငံလိုအုပ်ချုပ်ရေးပုံစံသစ်ပေါ်ထွန်းလာတဲ့နိုင်ငံတွေအရေးအပါအဝင်ဒီကိစ္စတွေအပေါ်မှာအမေရိကန်အစိုးရအနေနဲ့ဘလို့ရက်တီဆောက်ရွက်မလဲဆိုတာကိုသမ္မတဒေါ်နယ်ထရန့်ဘက်ကအကဲဖြတ်မဲ့အခြေအနေမျိုးလဲရှိပါတယ်တဲ့။ဒါအပြင်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်း BRI နဲ့ရှင်ပြန်ရွေးချယ်နိုင်မဲ့တခြားစီးပွားရေးအစီအစဉ်တွေကိုလည်းအမေရိကန်ဆိုရဘက်ကတင်ပြလိမ့်မယ်လို့ဆောင်းပါရှင်ကဆိုပါတယ်။အပြည့်အစုံကိုတော့ CFR.org မှာဖတ်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒေါ်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ကင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကနေလည်းတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေတင်မှာတော့
ဆိုရအောင်လဲမေးကြည့်တဲ့အခါမှာပါပြန်ပြောလဲဆိုတော့ပေးမယ်။အကောင်းဆုံးလဲလုပ်ပေးမယ်။အဆင်ပြေဆုံးလဲလုပ်ပေးမယ်။အားလုံးလဲဝိုင်းကူညီပေးပြီ။ဒါပေမဲ့ဒီ permission ကို
ချင်းဝင်မရခွင့်ပြုချက်မကျဖြစ်နေလို့ရက်ဆိုင်ရလို့ဖြစ်နေတဲ့ရန်ကုန် water bus စီမံကိန်းအကြောင်းအပတ်စဉ်စီးပွားရေးကဏ္ဍမှာတင်ပြမှာပါအမှုပညာရှင်တွေအကြောင်းစူးစီးတင်ပြတဲ့တက်တန့်ရောင်းတင်လွှာအပြင် American Indian တို့အင်္ဂလိပ်သင်ကန်းစာကိုလည်းပြန်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါတရုတ်နိုင်ငံမှာစတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာနိုင်ငံအများအပြားမှာပါကူးစက်ဖြစ်ပွားနေပါတယ်။တရုတ်ရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာလည်းလူထုအတွက်ဗိုင်းရပ်စ်ကူးစက်မှုအန်တီဂျင်နဲ့ပတ်သက်ပြီးအသိပညာပေးလုပ်ငန်းတွေလိုအပ်နေပြီလို့ယူဆနေကြပါတယ်။လူစုလူဝေးလောက်တာရှောင်ကျဉ်သင့်တယ်လို့တကူရေးတန့်ရှင်းရေးအပါအဝင်သတိထားနေထိုင်သင့်တဲ့အကြောင်းတွေကိုပညာပေးဖို့ဖြစ်ပါတယ်။မြင့်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ဆက်ထားပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ဖြစ်ပွားနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပေမယ့်ပြည်သူများစုကတော့ပုံမှန်တိုင်းသွားလာနေကြတာတွေ့ရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖေဖော်ဝါရီလ23ရက်နေ့ညမှာပြည်သူတွေထဲမှာကူးစက်ဖြစ်ပွားနိုင်တာကြောင့်ပွဲလန်းသဘင်လူစုလူဝေးတွေကိုရှောင်ကျဉ်ပြီးတော့ကြိုတင်ကာကွယ်ကြဖို့သတင်းထုတ်ပြန်ချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ထမ်းတွေအနေနဲ့နီးစပ်ရာပြည်သူလူထုကိုအသိပညာပေးဖို့တိုက်တွန်းလက်ရှိပါတယ်။ရန်ကုန်မြို့ကမာရွတ်မြို့နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာတန့်စင်ကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ်
။ဒီကမ္ဘာနိုင်ငံဟိုနိုင်ငံ40ကျော်လောက်မှာဖြစ်တယ်။ပထမဆုံးတော့ဝူဟန်အတိအတိုင်းနဲ့ဝူဟန်ဖြစ်တယ်။ဟိုအခုချိန်မှာဆိုမြန်မာပြည်ရဆိုလို့ရှိရင်ဒါကိုရိုနာဒီ suspect ပဲဖြစ်တဲ့ case သူဝိပါကြီးစိမစိမတင်ပါတယ်တင်တော့မှနောက်ဆုံးကြတော့သူနှစ်ပတ်ကျော်တော့မှသူလည်းကောင်းတော့အဖြေကလည်း negative ဖြစ်တဲ့အတွက်သူတို့လည်းပြန်မစိမစင်ပြေးလိုက်ဟောစိမတော့စောင့်ကြည့်ရလူက2ယောက်တော့ရှိသေးတယ်လို့သူတော့လက်ရှိအခြေအနေမှာလို့ရှိတယ်အခုကတော့သူကဒီဥညမှာတော့တော်တော်လေးဟိုစိုးစိုးဝါဖြစ်တော့ပေါ့နော်ဒါမှမဟုတ် तू ကလွန်ခဲ့တဲ့ဒီ2023လောက်လောက်ဖြစ်တဲ့စားစုအောင်လဲဆိုင်တော့ခုဆက်မှုနှုံးကတော့မြန်တယ်လို့ညားတယ်မြန်တယ်လို့ကပြောတယ်ဒါနဲ့အသေးကြောင့်နှုံးကနေတယ်စားဆိုလို့ရှိရင်တော့ဆယ်နောက်စားကြောင်မှဖြစ်တယ်မားဆိုလို့ရှိရင်လည်းကျွန်တော်34ရက်နှုံးတော့ကိုရှိတယ်တရုတ်ပြည်မှာဖြစ်နေတော်တွင်းမှာတခါသူနဲ့မဆိုင်တဲ့နေရာတွေတချို့နေရာတွေတိတ်ဝေးလာနေနိုင်တယ်မှာတရုတ်ပြည်ကနေဟိုကုလူဆက်ဆံလည်းမရှိတဲ့နိုင်ငံတွေမှာလည်းဖြစ်တယ်အာနိုင်ငံပေါင်း40ကျော်ရှိတယ
်ရန်ကုန်မြို့လှိုင်မြို့နယ်ကပြည်သူတဦးကတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပွားနေကြောင်းကြားသိရခြင်းမရှိခဲ့ပေမယ့်အိမ်နီးချင်းနိုင်ငံတွေမှာဖြစ်ပွားမှုတွေမြင့်တက်နေတဲ့အတွက်စိတ်ပူမိတယ်လို့သူမရဲ့အမြင်ကိုခုလိုပြောပါတယ
်။ကိုရိုနာဗိုင်းရပ်စ်ကအခုပထမတော့ဟိုတရုတ်ပြည်ဝမ်မြို့မှာစားဖြစ်တာပေါ့နော်ဖြစ်ပြီးတော့အခုကိုရီးယားရောက်တယ်အခုမြန်မာပြည်မှာတော့မရှိသေးဘူးလို့ပြောပါတယ်ဟောကိုရီးယားဟိုကိုရိုနာဗိုင်းရပ်စ်ကိုမတွေ့သေးဘူးလို့ပြောပါတယ်ပထမတော့အဲ့လောက်ဟာမပြတော့မက်မတော့နောက်ပိုင်းကျတော့မှတချို့ကားဝါးတွေမှာလူတားချက်တဲ့ချိန်တွေကြလို့ရှိရင်တချို့တွေကချောင်းနေဆိုးတဲ့နားတွေချေစားကိုလည်းဆိုးရင်လာတယ်လို့ပြောအဲ့ချိန်ကျကိုအသောက်ထားတယ်လို့ဖြစ်တော့ကိုလည်းနောက်တော့လိုက်တက်နေတာပါဆောင်းမက်ကို
မြန်မာနိုင်ငံတွင်းကပြည်သူတွေအနေနဲ့ခုလိုချိန်မှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြိုတင်ကာကွယ်မှုတွေပြုလုပ်သင့်တယ်လို့လည်းဒေါက်တာတန့်စင်ကပြောပါတယ်
။ရောဂါဖြစ်နေတဲ့လူလို့သိတယ်ဆိုလို့ရှိရင်ဒီနေ့ အနိကမနေဘူးသူကတော့အနည်းဆုံး6ပြီလောက်ဆိုရင်တော့သူကလွတ်တယ်လို့ပြောကြတယ်အဲ့တော့ကျွန်တော်ကဒါကိုယောဂကိုပဋိတုအရေးကြီးတယ်ဒါကြောင့်ကျွန်တော်လူစီကားရဲ့နေရာကိုကျွန်တော်မတော်ဘူးတကယ်လို့သွားခဲ့လို့ရှိရင်လည်းပြန်လာရင်လက်စီမဲသွားတဲ့နေရာမှာလည်း mask ကိုတတ်ပါအောင် mask ကတော့ကျွန်တော်တို့ yoyo mask တတ်လို့ရတယ်စာရီကမတ်ဆိုရင်ရပါတယ်လက်စီတဲ့ခါကျတော့လည်းအခုကျွန်တော်တို့ဒီတမလက်စီရဲ့စပ်ပြားလေးတွေကတော့တခါလုံးလုတ်တဲ့အားလေးတွေအားလေးတွေအဆင်မပြေဘူးအကောင်းဆုံးကအရက်ပြန်ဆက်ပြားရင်မသေးချာမဆေးဘူးဆိုလို့ရှိရင်ကျွန်တော်အရက်ပြန်တက်လို့သုံးလို့ဆိုအရက်ပြန်သုံးလို့လို့
ပြည်သူများစုကတော့မြန်မာနိုင်ငံမှာကူးစက်ခံရသူရှိသေးဘူးဆိုတဲ့အသည့်နဲ့ကြိုတင်ကာကွယ်ဖို့ကိုလည်းစိတ်ဝင်စားမှုမရှိသလိုသွာလာနေတာကိုတွေ့မြင်ရတယ်လို့ခုလိုပြောပါတယ
် Next day တက်ဖို့လို့ကာကွယ်ဖို့လို့ထုတ်ပြန်မိမဲ့ဒီလမ်းမှာသွားလာနေတဲ့လူတွေကတော့တချို့ delivery တက်ကြတာများပါတယ်။ဟိုတချို့ကျတော့လည်းဒီတိုင်းပဲကားပေါ်တွေပိုင်းမှာဆိုကားဝယ်မဲ့လို့ချောင်းဆိုးလိုက်တာတော့နှာချီလိုက်တာတော့ဒီတိုင်းပုံမှန်နေနေစတိုင်းပဲနေနေစပါတချို့ပဲကားပစီလုံးမှာဆိုလို့ရှိရင်9ရောက်လောက်ပဲ mask တက်တာရှိပါတယ်ဟာ။သမီးဆိုလည်းအခုအဲ့လို mask ကစီးပြီးလာလို့ရှိရင်ရုံရောက်လို့ရှိရင်လက်ကိုရင်းစေးရဲစေးပြီးတော့မှကိုလောက်ဆက်ရှိရတယ်လို့ဟုတ်ပါတယ်။တားတော့လည်းအဲ့နှာချီချောင်းဆိုးနေတဲ့ချိန်တိုင်းကိုအဲ့နာသွားမနေဘူး။ပြီးလို့ရှိရင်ဆော့ပြီးလို့ရှိရင်လက်စေးပြီးမှတခုခုတိုင်ဖို့လိုမျိုးတွေ။ကျောင်းမှာလူထူတဲ့နေရာတွေကိုမသွားဘူးလို့ဆိုတော့ပြောပြထားပါတယ်ဟာ
။ဒေါက်တာတန့်စင်ကလည်းခုလိုပြောပါသေးတယ်
။ခုလို့ရတော့ကျွန်တော်နိုင်ငံမှာတော့မဖြစ်သေးဘူး။ဖြစ်တယ်ညာလေကျွန်တော်ကကဘာရဲ့ဟိုစားလဲ WHO ကလဲဒါကဘာကైလူကယောဂါလို့သူကမသတ်မှတ်သေးဘူးသို့တော့မသတ်မှတ်တော့ညာလဲကယောဂါဖြစ်နိုင်တဲ့နေထားလဲရှိတယ်လို့သူကပြောတယ်တွေ့ကျွန်တော်ကတော့ခုနပြောလို့ကျမရေးဌာနနေပေါ်မှာညွန်ကြားတဲ့ရက်တိုင်းပဲတော့လူစီးရဲ့နေရာမသွားဘူးတော့အပြင်းပြန်လာလက်စီးဘူးဒါမျိုးလေးတွေကိုကြည်ကြည်ပြန့်ပြန့်နောက်ထပ်ကျတော့ public ship မှာသွားလို့ရှိရင် mask ပဲမှာအဲ့မျိုးလေးတွေကို media နေပေါ်မှာနဲ့လှုပ်ဆော်ပြီးရင်တော့ဘူးအဆင်ပြေပါတယ်
မြန်မာနိုင်ငံမှာယောဂဖြစ်ပွားသူတွေရုတ်တရက်တပြိုင်တည်းတွေ့ရှိလာနိုင်ပြီးတော့ပြည်သူလူထုအတွင်းကူးစက်ဖြစ်ပွားနိုင်တဲ့အခြေအနေတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့ခုလိုကာလအတွင်းမှာလူစုလူဝေးများပြားတဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကသတိပေးထုတ်ပြန်ချက်တွေထုတ်ပြန်လည်ရှိပါတယ်ရှင်။ကျမနေတကြံဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်ပါတယ်
မြန်မာတခွင့်အစီအစဉ်ကိုတော့ VOA ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်။အမှုပညာသတင်းတွေနားဆင်ရမယ်တက်တန့်ရောင်သတင်းလွှာမနေ့ကင်းအင်္ဂလိပ်သင်ခန်းစာတွေမတိုင်ခင်ခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ရန်ကုန်ရဲ့အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရန်ကုန် Water ဘတ်စီမံကိန်းအတွက်ဘဏ်ကချင်းငွေဆက်မပေးတော့သလိုအစိုးရဘက်ကလည်းခွင့်ပြုချက်တွေချပေးဖို့ကြံ့ကြံနေတာကြောင့်ရှေ့ဆက်ဖို့အရေးအခက်တွေ့နေပါတယ်။ရန်ကုန် Water ဘတ်စီမံကိန်းရှေ့ရေးဘလို့လဲတင့်တင့်မြန်မာလုပ်ငန်းစုရဲ့ဥက္ကဋ္ဌအမှုဆောင်အရာရှိချုပ်ဒေါ်တင့်တင့်လွင်နဲ့ကျမဆွေးနွေးထားပါတယ်ရှင
်။၆လတွင်ရတဲ့ရထိုက်တဲ့နေရာတွေအားလုံးအားတစ်နှစ်ကျော်ကြာသွားတာပေါ့နော်။နောက်တစ်ခုကကြတော့ဒီတစ်နှစ်ကျော်ကြာသွားတဲ့အချိန်မှာကိုက water bus ကိုစလုပ်ပြီးတော့နှစ်လတောင်မကြာသေးဘူးပေါ့နော်။တစ်လနှစ်လလောက်အကြာမှာပဲအဲဘဏ်ကဘဏ်ရဲ့အဆိုအရပေါ့နော်။ဒီဗဟုပံရဲ့စီမင်းစီကံအရာဒီပံနေရာဆိုလို့ရှိရင်ဒီလုပ်ငန်းရှင်စီမံကိန်းချင်းငွေတွေကိုဆက်လက်ပြီးတော့ချိလို့မရတော့ဘူးဆိုပြီးတော့အခြေအနေတစ်ခုဖြစ်လာတာပေါ့နော်ဒီလိုဆက်လက်ပြီးတော့ချိလို့မရတော့ဘူးအခြေအနေတစ်ခုอ่ะဆိုလို့ရှိရင်ဒါတော်တော်နောက်ကျပြီးတော့မှထွက်ပေါ်လာတဲ့အတွက်ကိုယ့်ရဲ့လုပ်ငန်းရွေချက်တွေအားလုံးကခါးတစ်ပိုင်းပြတ်ကျသလိုမျိုးဖြစ်ခဲ့တာပေါ့နော
်ဟုတ်ကဲ
့ဒါပေမဲ့ဒီအချိန်မှာရက်လို့ရလားဆိုတော့ရက်လို့မရတော့ဘာကြောင့်လဲဆိုတော့အရှိပိုင်းကinitiate လုပ်ခဲ့တဲ့အပိုင်းတော့မှတန်ပေါင်းများစွာကုန်ကျနေပြီဆိုတော့ဒီတန်ပေါင်းများစွာကိုရှေ့ကိုလည်းဆက်တူဖို့ financial ဘိုင်းကခါကျိုးသွားပြီနောက်ကိုလည်းပြန်ဆုပ်ဖို့ investment ကိုရလည်းအများဆုံးရှိနေတာပေါ့နော်နောက်ကိုပြန်ဆုပ်မယ်ဆိုလို့ရှိရင်တော့0ဖြစ်တဲ့အပြင် minus ဖြစ်သွားမယ်ရှေ့ကိုဆက်တူမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ company ရဲ့အခြားဘက်ကနေပြီးတော့ဝင်တဲ့ income နေရာနေပြီးတော့ဒီကိုယ့်ဘာကိုယ်သာ invest ပြန်လုပ်ရမယ်ဖြစ်တဲ့အတွက်ဒီလောက်အပေါင်းဒီတစ်ခုအတွက် company ရဲ့financial hardship ပေါ့ခက်ခဲကြီးအကြုံတွေ့နိုင်တဲ့အခြေအနေဖြစ်လာတာပေါ့နော
်ဒီစီမံကိန်းကိုစတဲ့အချိန်ကရောဒီကိစ္စတွေကိုထည့်ပြီးတော့မတွက်ခဲ့ဘူးလားအာမခံချက်ပေါ့အစိုးရဘက်ကအာမခံချက်မျိုးဘဏ်ရဲ့အာမခံချက်မျိုးဒီလိုအာမခံချက်မျိုးတွေကို
ဟိုခိုင်ခိုင်မာမာယူခဲ့ဖို့ဟိုလိုအပ်ချက်ဖြစ်သွားတာလားဒါမှမဟုတ်ဒီအစိုးရဘိုင်းကမူဝါဒဘိုင်းဆိုင်ရာကိုကမတိမငိမ့်ဖြစ်နေတာလားမနိုင်မနှင်းဖြစ်နေတဲ့သဘောလားရှင
်ဒီ plan ကိုကိုဆက်ဆွဲရတဲ့ risk တွေမှာဒါတွေပါတယ်ပါခဲ့တယ်မပါခဲ့တာတခုကတော့အစိုးရဘိုင်းဆိုင်ရာကဒါတွေကိုဟောပေါ့နော်အချိန်မီပေးလို့ရတယ်လို့ပဲကိုကပြောလင်းခဲ့တာပေါ့နော်သူအချိန်မီပေးလို့ရအကယ်၍အစိုးရဘက်ကဒီချက်တီတွေကိုမရခဲ့တော့ဆိုတဲ့ risk ကိုတော့ကိုကထည့်မသွင်းခဲ့ဘန်ကင်းဘိုင်းကလည်းဒီလိုပဲဘန်ကင်းဘိုင်းမှာဆိုလို့ရှိရင်လေဒါဥစ္စာဘန်အနေနဲ့ဘယ်အပိုင်းအထိတင်းမောပနစီဘယ်အရေးအတွက်ထီကိုချပေးမယ်ဆိုပြီးတော့အာဘန်အနေနဲ့အလုံးဒီလင်လုတ်ပြီးတော့မှာပေါ့နော်ဟိုတန်ကြာရပြီးတော့မှာမဟုတ်ပဲねတန်ကြာမရခင်လေကြိုတင်ဆွေးနွေးတယ်တင်တာရတဲ့အချိန်မှာဆွေးနွေးပြီးတော့မှာတင်တာကိုစတင်အကောင့်ထဲပေါ်တဲ့အချိန်ကြတော့မှာတောက်သွားတယ်ဒီ risk ကတော့ဒီ risk ထဲမှာ banking ဆိုင်ရာအခက်ခဲဆိုတဲ့ risk ကဒီအခက်မျိုးမဟုတ်ဒီအခက်ခဲမျိုးမဟုတ်ပဲ ਨੇ bank ကိုအတိုးဘယ်လိုပေးရမလဲ return ဘယ်လိုလုပ်ရမလဲဒီ risk တွေကိုတော့ငကိုတွေကနေပြီးတော့နောက်ပြီးတော့ပစ္စည်းရဲ့တန်ဖိုးပေါ့နော် deviation ဖြစ်တာတွေဒီ jet တွေရဲ့လူတွေရဲ့စီးတာရော့သွားတာတွေဒါတွေတော့ plan A plan B နဲ့သွားချပြီးတာပဲဒါပေမဲ့ဒီ risk ကတော့ unexpected လုံးဝမမျှော်လင့်ဘဲ ਨੇဖြစ်လာခဲ့တဲ့ risk တွေဖြစ်နေတာပေါ့နော
်ဒီရန်ကုန် water bus ကိစ္စကရှေ့ဆက်သွားနိုင်အောင်မဲ့အလားအလာရောရှိပါသေးသလားရှင
်ဒီအခုကဘာလို့သွားလဲဆိုတော့နောက်ဆုံး plan နဲ့သွားနေရတယ်ဆိုတော့ရှေ့ဆက်သွားဖို့ကို financial ဘိုင်းဆိုင်ရာဟိုကမရတော့တဲ့အတွက် JV အနေနဲ့ joint venture အနေနဲ့ပဲဖြစ်စေ foreign investment ယူပြီးတော့ပဲဖြစ်စေပေါ့နော်ဆက်သွားဖို့နောက်ဆုံး option အနေနဲ့အသုံးပြုနေတယ်အဲနောက်တစ်ခုကကြတော့ဒီအစိုးရဘက်အနေနဲ့ကိုယ်ချပေးရမယ့်ဒီဟာတွေကိုနောက်ထပ်ချက်ပြီးတော့ကြံ့ကြာနေအောင်ဆိုလို့ရှိရင်တော့ဒါရပ်တန့်သွားဖို့အခြေအနေဖြစ်တာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီအစိုးရဘက်ကကနေဦးပိုင်းမှာတလောက်တက်တက်ကြွကြွရှိပြီးအခုနောက်ပိုင်းမှာဘာကြောင့်ကြံ့ကြာရပါသလဲဘလို့အခက်ခဲမျိုးအကြောင်းပြပါသလဲရှင
်အစိုးရကိုလည်းမေးကြည့်တဲ့အခါမှာဘာပြန်ပြောလဲဆိုတော့ပေးမယ်အကောင်းဆုံးလဲလုပ်ပေးမယ်အဆင်ပြေဆုံးလဲလုပ်ပေးမယ်အားလုံးလဲဝိုင်းကူညီပေးပြီဒါပေမဲ့ဒီ permission ကိုလက်ထဲကိုမရောက်လာခဲ့ဘူးပေါ့နော်အခုချိန်ထိလဲ communication အရာကောင်းတယ် relationship အရာလဲအစိုးရနဲ့ဘာမှအဆင်မပြေတာမရှိဘူးဒါပေမဲ့ကိုရရှိမဲ့ဒီ jet တွေရဲ့ခွင့်ပြုမိတ်ကတော့အခုချိန်ထိကိုတင်ထားတာ3ချိန်လောက်တော့ရှိပြီပေါ့နော်ဒါအခုချိန်ထိတော့မရအောင်ဒါနောက်ဆုံးအနေနဲ့တော့လွန်ခဲ့တဲ့ February လလလေလောက်တုန်းကတော့ YNG ကနေပြီးတော့တွင်းရင်းမှုကလာပြီးရှင်သွားတယ်ဒါနိုင်ငံတော်အဆင့်ကနေပြီးတော့ကုညီပေးဖို့ပြောကြလာပါတယ်ဆိုပြီးတော့ February လမှာနောက်ဆုံးအနေနဲ့ရောက်လာပါတယ်ဒါတော့အများကြီးမျှော်လင့်ထားတယ်ဒီအပိုင်းကတော့ဟိုပေါ့နော်နိုင်ငံတော်အဆင့်ပြည်ထောင်စုအဆင့်ကနေပြီးတော့အခုဆင်းပြီးတော့ data လာယူသွားတယ်ဘယ်နေရာတွေဘယ်နေရာတွေလိုအပ်ပါတယ်ဆိုပြီးတော့ချက်လက်တွေရှိသွားတဲ့အတွက်အမြန်ဆုံးရရှိမယ်လို့တော့မျှော်လင့်နေတယ
်ရန်ကုန်တိုင်းအစိုးရရဲ့လုတ်ပိုင်ခွင့်ထဲမှာပဲရှိပါသလားဒါမှမဟုတ်ပြည်ထောင်စုအဆင့်ကဘယ်ကင်နေလို့ဒီလောက်ဟိုကြန့်ကြာနေရလားဘလို့အခက်ခဲမျိုးပါလဲရှင်
အခုကကြတော့ဒီအစိုးရအနေနဲ့ပြည်အောင်စုအဆင့်ဘက်ကလားရန်ကုန်တိုင်းဘက်ကလားဆိုတော့အတွင်းရေးတစ်ခုပုံစံမျိုးဖြစ်နေတဲ့အတွက်ကိုယ်သေချာတော့မသိဘူးပေါ့နော်ဒါပေမဲ့ normally ကတော့ဒါရန်ကုန်တိုင်းကနေချပြီးတင်တာဖြစ်တဲ့အတွက်ကိုကတော့ဒီတိုင်းအစိုးရနဲ့သက်ဆိုင်တဲ့ဝန်ကြီးစီမှာပဲဒီ permission တောင်းခံနေရပေါ့နော်ဆိုတော့ဒီဝန်ကြီးအနေနဲ့ကလည်းလုပ်ပေးမယ်လို့ပြောရင်ပြည်အောင်စုအဆင့်ထိသွားပြီးတော့ရှောက်ဖို့လိုအပ်တယ်လို့ကိုယ်မပြောထားဘူးပေါ့နော်
တော်ရရှင်များရှင်အခုည9နာရီမှာတရိုက်လေးလိုက်အစီအစဉ်ရှိပြီးတော့ကိုသားညုံကဘာတွေဆွေးနွေးဖို့ပြင်ဆင်ထားတယ်လဲဆိုတာကိုလည်းအသိပေးပါရစေ
။တော်ရှင်များမြန်မာနိုင်ငံမှာလူငယ်စုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာပြပောင်းများစွာတွေကရှိနေပြီးတော့မြမလူခွင့်ရေးတိုးတက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်။ဒီမိုကရေစီအတွင်းကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လား။လက်ရှိဒီမိုကရေစီရသအစိုးရကရောဒီလိုထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရဲ့လား။ဒါမဲ့အင်ကာနေညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က1-2-3-2-3-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ်းကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်တွေအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့ကဘာတလွားအမှုပညာသတင်းတူတူထွားထွားတွေကိုစူးစီးတင်ပြနေတဲ့မရေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်နိုင်ကြပါပြီ။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ American ပြည်တော်စုနယူးယောက်မြို့မှာကျင်းပသွားတဲ့2020နယူးယောက်ရုပ်ပွဲတော်မှာတော့ဘလို့ထူးခြားတဲ့ဒီထွင်မှုတွေကိုတွေ့ရပါလေဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်2020ခုနှစ်နယူးယောက်ရုပ်ပွဲတော်တရဝင်းဖွင့်ပွဲမစတင်ခင်တရအကျိုးမှာတော့အကျိုးပြပွဲကို Metal အယုတ်ကုမ္ပဏီခံမှမှာကျင်းပသွားတာပါလူကြိုက်အများဆုံးဖြစ်ခဲ့တာတော့ Disney Plus Online ရုပ်သံလိုက်မှာပြသတဲ့ Mandalorian ရုပ်ရှင်ကားတွေကဇက်ရုပ်ဇက်ကောင်လေးဖြစ်တဲ့ The Child လို့တရားဝင်နာမည်ပေးထားတဲ့ Baby Yoda ရုပ်လေးဖြစ်ပါတယ်နောက်ရုပ်တစ်ရုပ်ကတော့ Tesla ကားကုမ္ပဏီနောက်ဆုံးထွင်လိုက်တဲ့ Cybertruck Truck ကားရုပ်လေးပဲဖြစ်ပါတယ် Tesla ရဲ့ Cybertruck ကားထွက်ပြီးတော့3လပြည့်တော်တိုက်ဆိုင်ဆိုင်ပဲဒီ waiting ခလုတ်နဲ့ Cybertruck ကားပုံစံနှစ်မျိုးထုတ်ထားတာပါပထမတစ်ခုက10ချိုးတစ်ချိုးအချိုးအစားနဲ့ထုတ်တာဖြစ်ပြီးတော့ Metal Company ရဲ့ funding မှုဖြစ်နေအသက်အရွယ်ဆုံးလူတွေကြားမှာအတော်လေးစိတ်ဝင်စားကြပါတယ်နောက်တစ်ခုကတော့64ချိုးတစ်ချိုးနဲ့ထုတ်ထားတာပါဆိုပြီးတော့ Metal Company ရဲ့ပြောခွင့်ရအမျိုးသမီး Marissa Beck ကအရှင်းပြသွားပါတယ်ဒါကြောင့်မလို့လေ Tesla Company ကထုတ်တဲ့ Cybertruck ပုံစံကားရုပ်လေးကအတော်လေးကိုလူကြိုက်များနေတာပါ Baby Yoda အရုပ်ကလေးဆိုနေတိုက်တိုက်ဆိုင်ဆိုင်ပဲ Mandalorian ရုပ်ရှင်တွေပြလို့သတင်းသုံးပတ်အကြာမှာအခုလိုထွက်လာတာပါလို့ Marissa Beck ကဆိုပါတယ်ဒီအရုပ်ကိုစပြီးလောက်ကလေးကအခုအကျိုးပြတာရောင်းချချိန်ထိလူတွေစီကဒီအရုပ်လေးနဲ့ပတ်သက်လို့ရရှိတဲ့တုံ့ပြန်မှုကတော်တော်လေးကိုအံ့ဩစရာကောင်းအောင်ဖြစ်တယ်ဆိုပြီးသူကပြောသွားပါတယ်Baby Yoda ရုပ်ကလေးကအခုအယုတ်လုပ်ငန်းအတွင်းမှာလူကြိုက်အများဆုံးဖြစ်လာနိုင်တယ်လို့လည်း TTPM အမှုဆောင်ချုပ် Jim Silver ကပြောပါတယ်ညရောက်အယုတ်ပွဲတော်ကိုဖေဖော်ဝါရီ22ရက်နေ့စနေနေ့ကစတင်ခဲ့ပြီးတော့တကွာလုံးကကုမ္ပဏီပေါင်း1000ဒီဘက်ကသူတို့ရဲ့ထုတ်ကုန်တွေကိုပြသကြတာဖြစ်ပြီးတော့အနာကဘာရဲ့အကြီးဆုံးအယုတ်ပွဲတော်လည်းဖြစ်ပါတယ
် We're now going to progress to some steps which are a bit more difficult. Ready, set, and begin.
တောင်ကိုရီးယားနိုင်ငံကနာမည်ကျော် K-pop ဂီတအဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ရဲ့တေးတပြားတင်မှာတော့သူတို့အဖွဲ့အခုလိုမျိုးအောင်မြင်လာတဲ့အထိဘယ်လိုတွေဖြတ်တန်းခဲ့ရလဲဆိုတာတချင်းတွေရေးဖွဲ့ထားတာပါသူတို့ကြုံခဲ့ရတဲ့စိတ်ကြကြစရာအခြေအနေတွေစိုးရိမ်ခဲ့ရတဲ့အနေအထားတွေကိုတန်စင်နေတဲ့တချင်းဖွဲ့ဆိုထားတာဖြစ်ပါတယ် BTS အဖွဲ့ဟာ American ပြည်အောင်စုအထိပါထိုးပေါက်အောင်မြင်နေပြီးတော့အရင်လက Los Angeles မြို့မှာကျင်းပသွားတဲ့ Grammy ဂီတဆုပေးပွဲမှာတော့ဖျော်ဖြေခဲ့ပြီးတော့တောင်ကိုရီးယားရဲ့ K-pop ကိုကဘာကျော်ဖြစ်အောင်လို့ဦးဆောင်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ February 22ရက်နေ့တော့ BTS အဖွဲ့ရဲ့တေးတပြားအတွက်ထွက်ခဲ့ပြီးတော့ဒီလေးချက်မြောက်တေးတပြားကို Map of the Soul 7လို့နာမည်ပေးထားပါတယ်။သူတို့အဖွဲ့ကဒီတေးတပြားအတွက်မိတ်ဆက်ပွဲအကြီးအကျယ်လုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကြောင့်သူတို့ပွဲဖျက်လိုက်ရတာပါ။ဒါကြောင့်သူတို့ကအဲ့ဒီအပွဲစား online ကနေပြီးတော့ပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့အဲ့မှာတော့ပရိသတ်တွေရဲ့ကြိုတင်ပို့ထားတဲ့မိကုန်တွေကိုဖြည့်သွားခဲ့ပါပြီ။ဒီလို
ဥချောက်ကိုဖန်ဟာလ်တန်တူ있었었는데
ခုနှစ်ကြာခဲ့ပါပြီ။သူတို့အဖွဲ့ရဲ့ရတူမှုကအခိုင်အမာရှိသွားခဲ့ပါပြီ။ဒီလိုမျိုးဖြစ်လာဖို့အတွက်ကြုံရတဲ့အခက်အခဲတွေ၊တန်ရာတွေအားအရာတွေကိုဘယ်လိုပြန်ပြီးကုစားခုခံလဲဆိုတာကိုသင်ရန်စာတွေအများကြီးရှိခဲ့ပါပြီလို့အဖွဲ့တွေကတရားဖြစ်တဲ့ဆာကာကပြောသွားပါပြီ။အခုသူတို့ BTS အဖွဲ့ကကဘာနဲ့ဖြော်ပြခီးစဉ်ကို AP လာမှာစတင်မှာဖြစ်ပြီးတော့ပထမဦးဆုံးပွဲကိုတော့ဆိုးမျိုးတော်မှာကျင်းပမှာဖြစ်ပါရဲ့ရှင
် Hey y'all friend I got to tell you something Oh yeah I want to be
ဒီတက်တဲ့ရောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
ကန္နာချော်ရဲ့တက်တန့်ရောင်သတင်းလွှာပါရှင် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတန်းရဲ့ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်ထုတ်လွှင့်ပေးပါမယ
်ဒီသတင်းပါ English American Style ကန်တာမှာပထမဦးဆုံးတင်ပြပေးမှာကတော့
Cut a deal
ဖြစ်ပါတယ်စာလုံးပေါင်းက CUT cut ကဖြတ်တာA ကတခု DEAL deal ကသဘောတူညီမှုဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်သေးပေကတော့သဘောတူညီမှုတခုကိုဖျက်လိုက်တာပေါ့ ATM အသုံးရတော့အထူးသဖြင့်စီးပွားရေးဒါမှမဟုတ်နိုင်ငံရေးမှာတစ်ဖက်နဲ့တစ်ဖက်တူနဲ့တူနားလည်မှုရယူတာအပေးအယူလုပ်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် Cut a deal ဆိုတာကအပေးအယူတည့်တဲ့သဘောမျိုးလေးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
နိုင်ငံရေးပါတီနှစ်ရက်စလုံးတို့ကနှစ်ပတ်လဲအသုံးစိတ်နဲ့ပတ်သက်လို့အပြေးယူတဲ့ဖို့စူးစမ်းကြည့်ကြသေးတယ်ဒါပေမဲ့လို့တစ်ဖက်စလုံးကမလျှော့တော့အစိုးရပြည်ရမယ့်အခြေအနေကျွန်တော်တို့ဆိုင်နိုင်တယ်လို့ဒေဗီရောက်ပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
ဒုတိယတင်ပြပေးမယ့် idiom အသုံးကတော့
backroom deal
ဖြစ်ပါတယ်စာလုံးပေါင်းကBACK ROOM backroom ကအနောက်ခံ DEAL deal ကသဘောတူညီမှုဆိုတော့စပိုက်ခွန်ရဲ့ထိုက်ရိုက်ဒေးဘေကအနောက်ခံမှာရရှိတဲ့သဘောတူညီမှုပေါ့ ADM ဆိုတဲ့သဘောပိုက်ဒေးဘေကလည်းရှင်းပါတယ်အနောက်ခံဆိုကလေးကတိတ်တိတ်ရှို့ဝဲလောက်တာပေါ်ပေါ်ထင်းထင်းမဟုတ်ပဲလက်သိထိုးလောက်တဲ့သဘောတူညီမှုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်ရှေ့ကြတော့တမျိုးနောက်ကွေရမှာတော့တူတူလေးကြိပ်ပြီးအချင်းချင်းကြားအပေးယူလုပ်တဲ့ဟာမျိုးကို backroom deal လို့ idiom အသုံးရကြီးညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The foreign oil company gave the government officials a lot of money in the backroom deal they made earlier
ဒီနိုင်ငံခြားရေနံ company ကစစောပိုင်းကကြိပ်ပြီးလုပ်ခဲ့တဲ့သဘောတူညီမှုမှာအစိုးရအရာရှိတွေကိုငွေအတော်များများပေးခဲ့တယ်လीလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The foreign oil company gave the government officials a lot of money in the backroom deal they made earlier
ကုဆလစ်တင်ပြပေးမှာကတော့
sweetheart deal
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S W E E T sweet H E A R T heartSweetheart ကတော့ချစ်သူရေးစာ DEAL deal ကသဘောတူညီမှုဆိုတော့စပိုက်ထွန်းရဲ့ဓာတ်ရိုက်အသေးပဲကချစ်သူရေးစာသဘောတူညီမှုပေါ့ EDM ဆိုတဲ့သဘောတူညီပဲကတော့ Sweetheart ဆိုတဲ့ချစ်သူလို့အသေးပဲရတဲ့ဝါဟာရကိုတုံထားခြင်းအဖြစ်ချစ်စရာကောင်းတဲ့နှလုံးခိုက်စရာဖြစ်တဲ့တရေကျစရာဖြစ်တဲ့သဘောတူညီမှုမျိုးကိုဆလိုတာမို့စီးပွားရေးနိုင်ငံရေးနဲ့ပတ်သက်လို့ငွေဒါမှမဟုတ်ယာတုကိုပေးဖို့ကန့်နှန့်ချက်မျိုးဖြစ်ပါလေအထူးသဖြင့်အဆုံးဖြတ်ပေးနိုင်တဲ့ဓမ္မမဟုတ်ပါဝါရှိတဲ့လူတူကိုအဲ့ဒီလိုမျိုးပီတိဖြစ်စရာတရေကျစရာညည်းရစရာရှိတဲ့ကမ်းလှမ်းချက်မျိုးပေးတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီလိုကမ်းလှမ်းချက်မျိုးဟာအများအားဖြင့်လေဥပဒေနဲ့မညီကျင့်ဝတ်နဲ့မကိုက်ညီပဲလာထိုးရမျိုးလေရောက်နိုင်တယ်လို့ဖြည့်ဆွဲတင်ပြလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် A sweetheart dealhas been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects.
ကျွန်တော်တို့ဆီကနေမြို့တော်ဝင်ကြတော့နှစ်ဖက်အကျိုးသိရှိစေမယ့်တရေကျစရာမျိုးသဘောတူညီမှုတော့ရထားပြီဗျ။ မြို့တွင်းလမ်းတွေပြင်တဲ့ contract အားလုံးကိုသူ့ကိုပေးဖို့မြို့တော်ဝန်ကခရီးပေးထားတယ်လို့အပြန်လှန်အပြင်နဲ့ကျွန်တော်တို့ဆရာကမြို့ရဲ့စီမံကိန်းတွေအတွက်အလှငွေထည့်ဖို့သဘောတူခဲ့တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects. No big deal.
ဖြစ်ပါတယ်။စာလုံးပေါင်းက NO no ကမဟုတ်တာ BIG big ကကြီးမားတာ DEAL deal ကဒီနေရာမှာအရေးကိစ္စဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့အရေးကိစ္စမကြီးဘူးဆိုတဲ့သဘောပါပဲ idiom ဆိုတဲ့ white ဒီဘေကလည်းဒီနေရာမှာဆင်တူတယ်လို့ဆိုရမှာပါကိုအတွက်တစ်ခုခုကရေးကြီးခွင်ကျဲမဟုတ်ဘူးမခက်ဘူးပြဿနာမဟုတ်ဘူးကိစ္စတိတ်မများဘူးဆိုရင် no big deal လို့ဆိုပြီးတော့ idiom အသုံးရရည်ညွှန်းသုံးနေပါတယ်တခါတည်းရန်လည်းဒီအသုံးနဲ့ဆင်တူတဲ့ no problemပြဿနာမဟုတ်ပါဘူးဆိုတဲ့အသုံးကိုလေရည်ညွှန်းသုံးလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It's no big deal to come and pick you up from your home this evening. It's on the way.
ဒီညနေခင်ဗျားအိမ်မှာလာပြီးကျွန်တော်လာခေါ်ဖို့ကပြဿနာမဟုတ်ပါဘူးဗျာ။လမ်းကြုံနေတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's no big deal to come and pick you up from your home this evening. It's on the way.
ဒီကနေ့ဒီလိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
cut a deal, backroom deal, sweetheart deal, no big deal.
တို့ဖြစ်ကြပါတယ်။နောက်တဲ့နေ့ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တဲ့ရဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပါရှင် VOA American အသံရဲ့အင်္ဂါနေ့မနေ့ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါတယ်အခုတော့ကိုဇော်ဝန်းလှိုင်ကသတင်းအချင်းချုပ်ပြောပြပေးပါမယ်ရှင
်လွန်ခဲ့တဲ့တရက်အတွင်းတကမ္ဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်နဲ့နိုင်ရှင်လိုက်ရင်တရုတ်နိုင်ငံမှာကူးစက်သူအရေအတွက်ဟာလျော့နေလာနေတာကိုတွေ့ရကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတင်းလာလေးမှာပြောကြားလိုက်ပါတယ်။ COVID-19 ဟာတမှုထူးခြားတဲ့ရောဂါတစ်မျိုးဖြစ်ပြီးဒါဟာတုတ်ကွေးရောဂါမဟုတ်ဘူးလို့လည်း WHO အကြီးအကဲကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုအနေနဲ့ကြောင့်တရုတ်နိုင်ငံကိုထိခိုက်မှုမရှိရအောင်အာဏာပိုင်တွေဘက်ကပြန်လည်ကြိုးပမ်းအားထုတ်နေပေမဲ့တရားဝင်အချက်လက်စင်စရာတွေအရာကုန်ထုတ်မှုကဏ္ဍမှာမျှော်လင့်ထားရတဲ့ပို့ပြီးတော့ထိုးစင်းခဲ့ကြောင်းဖော်ပြနေပါတယ်ပုဂ္ဂလိကကာကပိုင်လွတ်လပ်တဲ့ကုန်ထုတ်လုပ်သူများစီးရင်ကောက်ယူချက်ကိုတင်းနေတာနေကထုတ်ပြန်ရမှာနှစ်ပေါင်း16နှစ်တွင်ကုန်ထုတ်မှုလုပ်ငန်းကျဆုံးမှုအမြင့်ဆုံးဖြစ်နေကြောင်းပြသနေပါတယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတင်းနေတာနေက၄ယောက်ထပ်တိုးလာတဲ့အတွက်အခုချိန်ထိသေဆုံးသူ6ယောက်အထိရှိသွားပြီဖြစ်ပါတယ်ဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာယောဂပိုးကူးစက်သူအရေအတွက်သတင်းပတ်6ပတ်အတွင်းအ ਨੇ ဆုံးအရေအတွက်ကိုရော့ကြခဲ့ပြီးယောဂကူးစက်ခံရလို့ဆေးကုသမှုခံယူပြီးပြန်ကောင်းလာတဲ့အတွက်ဆေးရုံကဆင်းတဲ့လူနာအရေအတွက်များလာနေတဲ့အချိန်မှာပဲအမေရိကန်မှာသေဆုံးသူအရေအတွက်လည်းတိုးများလာနေတာပါသေဆုံးသူအားလုံးဟာအမေရိကန်ပြည်ထောင်စုနောက်ဖက်ခြမ်းကဝါရှင်တန်ပြည်နယ်အတွင်းမှာဖြစ်ပါတယ်တရုတ်နိုင်ငံကနေစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြန်မာနိုင်ငံကင်ပီနယ်နဲ့အနီးစပ်ဆုံးဖြစ်တဲ့ထိုင်းမြန်မာနယ်စပ်အုံဖြတ်မြို့နယ်ဇက်အဝင်လမ်းတွေကိုအသုံးပြုပြီးဝင်ထွက်သွားလာနေတဲ့မြန်မာနိုင်ငံသား900ကျော်ကိုယောဂဖို့ကာကွယ်တားဆီးနိုင်မှုထိုင်းအစိုးရကျန်းမာရေးဌာနကစစ်ဆေးမှုတွေမှလကစပြီးလှုပ်ဆောင်နေပါတယ်
။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်အချင်းချုပ်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ပါရှင်။အင်ဂျင်နီယာက Crash Pan ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ19.25ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.